ပေါ်မျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်တာရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတရင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်။
ကျမ်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တမဲ့ဒိန်သိန်းစုပ်ွယ်တို့ခန္ဓာကိုယ်ကို
မျော်လင့်ခြင်းတန်တော်ဒရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးတည့်ရဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါရယ်ရှင်သောတာရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာနာကျင်မှုတန်ရာမှပြုပြင်ပြောင်းလဲမှုတို့ဆိုတဲ့ကျမ်းမာရေးအသည့်ပညာပေးအကြောင်းအရာလေးကိုတင်ပြပေးသွားမှာဖြစ်ပါရယ်ရှင်လေးစားရတဲ့သောတာရှင်များရှင်အိမ်တော်သက်တမ်းတစ်လျှောက်မှာစကားများတာအကြီးအကျယ်မရှိတဲ့ဇုံရဲတရဲမှာတခါတလေတယောက်နဲ့တယောက်အရေးကြီးတဲ့စကားတွေဆွေးနွေးစဉ်တယောက်စကားပြောရင်တယောက်ကဖြတ်ပြောတဲ့အခါပြဿနာဖြစ်လာနိုင်ပါတယ်။အကယ်၍တူကငါအရင်ပြောပြစေအဲ့ဒီအချိန်မင်းကဘာမှဝင်မပြောပါနဲ့။ငါပြောပြီးရင်မင်းလည်းမင်းအကြံဉာဏ်ကိုပြောပြငါနားထောင်ပါမယ်။အလေကျပြောပြီးရင်အဓိကထားတဲ့အရာကိုသာဆက်လက်ဆွေးနွေးမယ်ဆိုပြီးတော့ပြောကြပါတယ်။တော်တော်ရှင်များရှင်ဒီနီလန်ကအမန်တကယ်လက်တွေ့ကြတဲ့နီလန်တစ်ခုပဲဖြစ်ပါတယ်။သူတို့နှစ်ယောက်မှာသဘောတူညီမှုမရှိတဲ့အချိန်များစွာရှိခဲ့ပြီးမဲ့အပြုသဘောဆောင်တဲ့အခါအကြံဉာဏ်ကောင်းတွေထွက်ပေါ်လာတတ်ပါတယ်။ဒါကြောင့်မို့လဲနှစ်ဦးသဘောတူဆူတောင်းချက်တွေကိုလည်းချနိုင်ခဲ့ပါတယ်။တော်တော်ရှင်အင်းင်းနဲ့အရာရာမှာခက်ခဲနေရင်ဖျားသခင်ထံမှာဆူတောင်းဆက်ကပ်လိုက်ပါ။မိမိရဲ့အခွင့်အရေးကိုဆုံးရှုံးခံလိုက်တာကတကူကောင်းမဆန်ပဲချစ်ချင်းမြတ်တာကိုလက်ဆောင်ပေးလိုက်တာပဲဖြစ်ပါတယ်သောတာရှင်များရှင်ဒီလိုအပြုမူလေးကအနစ်နာခံလိုက်တဲ့သဘောလေးပဲဖြစ်ပါတယ်ကျမတို့အနေနဲ့တူးနဲ့တူးပေါ်မှာခွဲလွတ်တတ်တဲ့စိတ်လေးတွေကိုမွေးမြူကြရပါမယ်နာကြီးတဲ့စိတ်ဆိုတဲ့အစိတ်အတော့ကိုမိမိရဲ့ခန္ဓာကိုယ်ရဲ့မဝင်စေရပါဘူးကောင်းတဲ့သူတယောက်ကိုနာကျင်စေဖို့လူကောင်းလူတော်ကိုစာတန်းကအတုံးပြုလျက်ရှိရဲဆိုရာကိုလည်းသတိရစေသင့်ပါတယ်။သောတာရှင်များရှင်မကောင်းတာကိုစန့်ကျင်ပြီးနှစ်ဦးနှစ်ဖက်အနိုင်ရအကျိုးရှိဖို့နဲ့ပြဿနာကိုပြေလည်ဖို့ဘယ်လိုပြုသင့်တယ်လဲဆိုတာဘုရားသခင်ထံမှာအကြံဉာဏ်နဲ့ပညာကိုတောင်းခံရမှာဖြစ်ပါတယ်။တော်တာရှင်များရှင်ဂျူရီဆိုတဲ့မျိုးသမီးလေးကိုသူမရဲ့မိတ်ဆွေတူကအလွန်လှပတဲ့ဖန်ဦးလေးကိုလက်ဆောင်ဖြည့်ပေးလိုက်ပါတယ်ဂျူရီအနေနဲ့ဖန်ဦးပေးတဲ့သူကမျက်နှိုးစွာနဲ့ပေးတဲ့အတွေ့ဂျူရီကလည်းတန်မိုးထားပါတယ်တနည်းမှာတော့ဂျူရီရဲ့ဆွေမျိုးတူလက်ထပ်ပွဲလုပ်တဲ့အခါဂျူရီကသူမရဲ့ဖန်ဦးလေးနှလုံးကိုအသုံးပြုဖို့ငှားလိုက်ပါတယ်လက်ထပ်ပွဲပြီးတဲ့အခါဂျူရီကသူမငှားညက်လိုက်တဲ့ဖန်ဦးနှလုံးကိုပြန်တောင်းတဲ့အခါမှာတော့ဖန်ဦးလေးတလုံးကကွဲပြီးတော့နောက်တလုံးကိုရောင်းစပြက်လက်ကြောင်းဂျူရီသိရှိလိုက်ရပါတယ်။ဒီအခါဂျူရီတယောက်အလွန်မှဒေါသထွက်သွားခဲ့ပါတယ်။သူမရဲ့ဆုံးရှုံးသွားတဲ့ဖန်ဦးနှလုံးကိုစဉ်းစားတိုင်းသူမရဲ့စိတ်ထဲမှာတနှုတ်နှုတ်နဲ့ခံစားနေရပါတယ်။သူမရဲ့ခင်မုန်းကလည်းသူမကိုနှစ်သိမ့်တဲ့အနေနဲ့ဝမ်းမနည်းပါနဲ့ဂျူရီဖန်ဦးအစ်စ်ပြန်ဝယ်ပေးမယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒါပေမဲ့ဒီအရာကအစားထိုးမရတဲ့အရာဖြစ်ပါတယ်မိသားစုရဲ့အမွေအနှစ်လည်းဖြစ်ပါတယ်ဘယ်နေရာမှလည်းရှာလို့မတွေ့နိုင်ပါဘူးဒါကြောင့်မို့ဂျူရီတယောက်မကျင့်နဲ့နိုင်ဖြစ်နေရပါတယ်ဝယ်တဲ့အရာကဒီဖန်အိုးလေးရဲ့တန်ဖိုးကို အစာမထိုးနိုင်ပါဘူးတွဋ္ဌရှင်များရှင်နောက်ဆုံးမှာတော့ဂျူရီရဲ့ခင်မွန်းကလူရီဟာပစ္စည်းတွေထက်ပိုအရေးကြီးပါတယ်ကွာဆိုပြီးတော့ပြောလိုက်တဲ့အခါဂျူဒီအနေနဲ့ဒီအရာကမှန်တယ်ဆိုပြီးတော့သူမခင်မွန်းပြောတဲ့စကားကိုအတိအမှတ်ပြုလိုက်ပါတယ်သူမခင်မွန်းပြောလိုက်တဲ့စကားကမှန်တယ်ဆိုတာကိုလည်းဂျူဒီကောင်းကောင်းသဘောပေါက်သွားပါတယ်သောတာရှင်များရှင်ကျမတို့လူသားတွေဟာပစ္စည်းတွေထက်ပိုပြီးတော့အရေးကြီးပါတယ်ဂျူရီအနေနဲ့သူမရဲ့ဆုံးရှုံးမှုကိုဖျားသခင်လက်ထက်အပ်လိုက်တဲ့အခါစိတ်ငြိမ်သက်မှုနဲ့သက်သာမှုကိုဖျားသခင်ရဲ့အကူအညီနဲ့သူမရရှိခဲ့ပါတယ်။မှန်ကန်တဲ့ရွေးချယ်မှုကိုလည်းသူမပြုလုပ်နိုင်ခဲ့ပါတယ်။လေးစားရတဲ့သောတာရှင်တို့အနေနဲ့လည်းမှန်ကန်တဲ့ဆုံးဖြတ်ချက်ကိုရွေးချယ်ခြင်းအပြင်ကိုယ်စိတ်နှစ်ပါးချွေလန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို
့။ချက်တော်တော်ရှင်ဓမ္မမိတ်ဆေပေါင်းတော်မင်္ဂလာပါ။တော်တော်ရှင်ဓမ္မမိတ်ဆေများအားလုံးပေါ်မှာဖျားကောင်းကြီးချပေးပါစေ။ချက်တမိတ်ဆေပေါင်းတို့ဒီနေ့မှလည်းပဲတပည့်တော်အဖြစ်ကိုစစ်ဆေးခြင်းဆိုတဲ့ဒုတိယပိုင်းကိုကျွန်တော်နေ့လာကြရအောင်။ချက်တမိတ်ဆေပေါင်းတို့ယနေ့ကျွန်တော်အားလုံးကဖျားသားသမီးဖျားရဲ့တပည့်စစ်မှန်ကြောင်းကိုတပြည့်စစ်မှအကြောင်းကိုကျွန်တော်အားလုံးကသိရှိဖို့ရန်အတွက်ကျွန်တော်ဒီနှုတ်ကပတ်တော်ကိုဆက်လက်ပြီးတော့ဆင်ခြင်ကြရအောင်ကျွန်တော်တို့မှာမာယွင်းနေတဲ့အပြစ်တွေရှိတဲ့ခါမှာဆိုရှင်သခင်ခရစ်တော်သားကိုရောက်ရှိလာပြီးတော့ကိုရောရဲ့အပြစ်လွတ်ခြင်းကျေးဇူးတော်ကိုကျွန်တော်ခံရတဲ့ခါမှာမေတ္တာဟာဆိုရှင်စိတ်လုံးထဲ၌ပေါ်လာမှာဖြစ်ပါတယ်ဝင်တော့ရှိသမျှကလည်းပေါ်သွားနိုင်မယ်အကြောင်းကတော့သခင်ခရစ်တော်တင်တော်မူသောတပို့ဟာထမ်းလွယ်တယ်တဲ့ဝိတရားဟာလည်းပဲဝါမြောက်ဖွယ်ဖြစ်ပြီးတော့စွန်စားနစ်နာခံခြင်းအမှုဟာလည်းပဲနှစ်သက်ဖွယ်ဖြစ်တယ်ဆိုပြီးတော့ကျွန်တော်သိရှိခံစားလာရမှာဖြစ်တယ်အထက်ကမောင်မိုက်ဖြစ်ဖုံးလွှမ်းနေတဲ့လို့ထင်ရပေမဲ့လည်းပဲအဲ့ဒီလန်ခီဟာဖြောင့်မတ်ခြင်းတရားနေမင်းကြီးရဲ့အလင်းရောင်နဲ့တောက်ပလာပါလိမ့်မယ်ချစ်တဲ့မိတ်ဆွေပေါင်းတို့သခင်ခရစ်တော်ရဲ့သဘောတော်မှာထင်ရှားစွာနှစ်သက်ဖွယ်လက္ခဏာများကိုကိုတော်ရဲ့တပည့်တော်များ၌လည်းတွေ့မြင်ရပါလိမ့်မယ်ကိုယ်တော်အားလုံးရှင်ဘုရားသခင်ရဲ့အလိုတော်ကိုဆောင်တဲ့အခါမှာအာရဝမ်းမြောက်တော်မူပါတယ်။ကျွန်တော်တို့ကိုကယ်တင်တော်မူရအသက်တာမှာဆိုရှင်စိုးမိုးလျက်ရှိသောတတ္တိကဘုရားသခင်ကိုချစ်ခြင်းဘုရားသခင်ရဲ့ဘုန်းတော်ကိုဖော်ပြဖို့ရန်စိတ်အားကြီးခြင်းဖြစ်တည်းတဲ့။မေတ္တာတော်အားလုံးရှင်ကိုတော်ရဲ့အပြုတ်မှုရှိသမျှတို့ကိုတင့်တယ်မြင့်မြတ်စေ၏။မေတ္တာသည်ဘုရားသခင်နှင့်သက်ဆိုင်စက္ကပ်ပူတော်ခြင်းမရှိသောစိတ်နှလုံးတွင်၎င်းမေတ္တာသည်အစမပြုနိုင်။မဖြစ်ပေါ်လာနိုင်သခင်ယေရှုစိုးမိုးကိန်းအောင်တော်မူရာအရ၌သာ၎င်းကိုတွေ့ရမည်။ဒါရှင်ခရစ်မေပရမဆောင်ခန်းကြီးလေးပိုက်ငယ်၁၉မှာဆိုရှင်။ဖယားသခင်သည်ငါတို့ကိုရှေးဥစွာချစ်တော်မူသောကြောင့်ငါတို့သည်ဖယားသခင်ကိုချစ်ကြ၏။ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဖယားသခင်ကကျွန်တို့ကိုရှေးဥစွာပထမချစ်တော်မူတဲ့ဖယားဖြစ်တယ်။ဖယားရဲ့ချစ်ခြင်းမေတ္တာကကျွန်တော်ကိုခံစားရတဲ့ခါမှာဖယားသခင်ကကျွန်တော်ကိုရွေးချယ်တော်မူတဲ့ခါမှာကျွန်တော်အားလုံးကလည်းပဲဖယားကိုပြန်ပြီးတော့ချစ်ဖို့ရန်အတွက်အလုံးမပြည့်ဖြစ်ရေးကြည့်ပါတယ်။ဘုရားကကျွန်တော်ကိုကျွင်းမဲ့ချစ်တဲ့အတွက်ကြောင့်ကျွန်တော်ကလည်းပဲဘုရားသခင်ကိုစိတ်လုံးကျွင်းမဲ့နဲ့ပြန်ချစ်ဖို့ရန်အတွက်အလုံးမပြည့်ရေးကြည့်ပါတယ်မိတ်ဆွေပေါင်းတို့။ကျေးဇူးတော်အားဖြင့်ကျွန်တော်ကပြန်လည်ပြီးတော့အသေးပြုတ်ပြခြင်းခံရတဲ့စိတ်လုံးဟာချစ်ချင်းမေတ္တာရဲ့အပြုတ်မှုအခြေခံတရားကိုကျွန်တော်ကသိရှိနားလည်လာပါလိမ့်မယ်။၎င်းအခြေခံတရားဆိုရှင်ကျွန်တော်ရဲ့အကျင့်ကိုပြုပြင်ပြောင်းလဲပေးတယ်။စိတ်စောကိုအုပ်ချုပ်စေတယ်။ထမ်းမြတ်သောစိတ်ကိုစိုးမိုးစေတယ်။ခန္ဓာဒေါသကိုနှိမ်ပြီးတော့စုံမတ်တတ်သောသဘောကိုချင်းမြင့်စေတယ်။လူရဲ့စိတ်ထဲ၌တိုးပွားလျက်ရှိတဲ့ဤချစ်ချင်းမေတ္တာဆိုရှင်အသက်တာကိုနှစ်သက်ဖွယ်ဖြစ်စေပြီးတော့အနာပဝင်းကျင်မှာရှိတဲ့သူတွေအပေါ်မှာလည်းပဲတန်ရှင်းဖြူစင်တဲ့ဩသာအနာလွမ်းမိုးလာပါလိမ့်မယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါအပြင်ယုံကြည်ခြင်းအပြည့်သာကျွန်တော်တို့ဟာသခင်ခရစ်တော်ရဲ့ကျေးဇူးတော်ကိုခံစားတတ်တော်သူများဖြစ်ကြတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့အကျင့်ဟာကျွန်တော်အားရွေးနှုတ်ခြင်းအမှုနဲ့အနည်းငယ်မြတ်မသက်ဆိုင်ဟူသောအချက်ပင်ဖြစ်ပါတယ်မိတ်ဆွေပေါင်းတို့တို့ပေမဲ့လည်းပဲနားထောင်ခြင်းအမှုဟာပြင်ပန်းလက္ခဏာအပြင်လိုက်နာခြင်းမဟုတ်ဘဲနဲ့မေတ္တာအပြင်ထင်ရှားသောအလုပ်ဖြစ်တယ်ဆိုတာကိုသတိပြုပါမိတ်ဆွေပေါင်းတို့ဘုရားသခင်ရဲ့ပညာတရားတို့ချင်းဘုရားသခင်ရဲ့သဘောတော်ကိုပင်ထင်ရှားစေသောအရာဖြစ်ပါတယ် မေတ္တာရဲ့အခြေခံတရားကြီးကိုစုပေါင်းထည့်သွင်းထားတဲ့တရားလည်းဖြစ်ပါတယ်။ဒါကြောင့်ဒီကောင်းတရားကိုကောင်းကင်နဲ့မြေကြီးတွင်ဘုရားသခင်ရဲ့အုပ်ဆိုးခြင်းအာဏာဆက်ရဲ့အခြေမြစ်ဖြစ်ပါတယ်မိတ်ဆွေပေါင်းတို့။ကျွန်တော်တို့ရဲ့စိတ်နှလုံးဟာဘုရားသခင်ရဲ့သဘောတော်နဲ့ညီညွတ်စွာပြုခြင်းကိုခံရမယ်ဆိုရင်မေတ္တာတော်သည်စိတ်ဝိညာဉ်ထဲ၌စွဲမြဲနေမယ်ဆိုရင်ဘုရားသခင်ရဲ့ပညာတော်ဟာသင်ရဲ့အတ္တမှာမထင်ရှားဘဲနေမည်လား။မေတ္တာရဲ့အခြေခံတရားဟာဆိုရှင်စိတ်နှလုံးထဲ၌စွဲမြဲတရှိလာတဲ့အခါမှာလူဟာမိမိဖန်ဆင်းတော်မူသောအရှင်သခင်ရဲ့ပုံသဏ္ဍာန်နဲ့တူညီလာအောင်အသေးပြုပြင်ခြင်းကိုခံရမယ်။ဒါကြောင့်ဟေပြဲဩရစာခန်းကြီး10ပိုင်းငယ်16မှာငါထာဝရဖျားသည်ငါပညာတို့ကိုတင်တို့ဤနှလုံးထဲမှာသွင်းပေးမည်။စိတ်ဝိညာဉ်ပေါ်မှာလည်းရေးထားမည်တဲ့။ဒါကြောင့်ဘုရားသခင်ကသူ့ရဲ့သားသမီးတွေကိုသိတ်ချစ်တဲ့အခါမှာသူ့ရဲ့ချစ်ချင်းမေတ္တာ၌တည်ထားတော်မူသောဘုရားသခင်ကပညာတော်ကိုကျွန်တော်ရဲ့နှလုံးထဲမှာသွင်းပေးမယ်။ကျွန်တော်ရဲ့စိတ်ဝိညာဉ်ပေါ်မှာလည်းပဲရေးထားပေးမယ်တဲ့။ပြက်ပြက်သွားဖို့မဟုတ်ဘူး။ချစ်တဲ့မိတ်ဆွေပေါင်းတို့။ဒါကြောင့်ဘုရားသခင်ပရိညင်တင့်နေဆိုင်တဲ့ဂရိတော်ဟာပြည့်စုံခြင်းသို့ရောက်လိမ့်မယ်။ဒါပေပညာတရားတို့ရှင်စိတ်နှလုံးထဲ၌တည်မြဲနေမယ်ဆိုရင်အဲ့ဒီအသက်တာဟာတို့ရှင်တော့တကယ်ပြုတ်ပြင်ပြောင်းလဲမည်မဟုတ်ပါလို့မိတ်ဆွေပေါင်းတို့။မေတ္တာလောက်တာဝင်တည်ဟုသောနားထောင်ခြင်းဟာတို့ရှင်တပည့်တော်ဖြစ်ခြင်းရဲ့လက္ခဏာအစစ်ဖြစ်ပါတယ်မိတ်ဆွေပေါင်းတို့။ဒါကြောင့်တမန်ချမ်းသာကဤကဲ့သို့ဖော်ပြထားပါတယ်။ပညာတော်တို့ကိုစောင့်ခြင်းရာသည်ဘုရားသခင်ကိုချစ်ရာရောက်၏တဲ့။ချစ်တဲ့မိတ်ဆွေပေါင်းတို့။သခင်ကိုငါသည်ဤဟုပညာတော်ကိုမဆောင်ဘဲနေလျက်ရှိတော်သူသည်မူသားသုံးတော်သူဖြစ်၍ထိုသူ၌တစ္ဆာမရှိတဲ့။ဒါဒီနေ့ကျွန်တော်ရတက်တာမှာတပည့်တော်ဖြစ်ခြင်းလက္ခဏာအစစ်ဖြစ်တယ်ဆိုတာကိုဒီနေ့ဘယ်ရာအားဖြင့်နိုင်ရှင်ထားလဲဆိုတော့ပညာတော်တို့ကိုစောင့်ခြင်းရသည်ဘုရားသခင်ကိုချစ်ရရောက်၏ဒီနေ့ဘုရားသခင်ရလိုတော်တို့လိုက်လျှောက်ခြင်းဘုရားစကားကိုနားထောင်ခြင်းအမှုကကျွန်တော်ဘုရားသခင်ကိုချစ်ရရောက်တယ်သို့ပေမဲ့လည်းဘုရားသခင်ပေးသနာတော်မူထားသောပညာတော်ကိုကျွန်တော်မဆောင်ဘဲနဲ့အသက်တာကိုရှင်သန်မယ်ဆိုရင်အဲ့ဒီသူကမူသားသုံးတော်သူဖြစ်တယ်ဘုရားသခင်ပေါ်၌လည်းပဲတစ္ဆာမရှိတဲ့သူဖြစ်တယ်ဆိုပြီးတော့ရှင်အောင်ခရစ်တော်ပထမဆောင်ခခြင်းငါပိုင်ငယ်သုံးနဲ့ကံကျင်နဲ့ပိုင်ငယ်လေးမှာဆိုရင်အတိတ်ရင်ဖော်ပြထားတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့လူအားနားထောင်ခြင်းအမှုမှကင်းလို့စင်မြဲအစားကျွန်တော်အားသခင်ခရစ်တော်ရဲ့ကျေးဇူးတော်ကိုခံစားခွင့်ရရှိစေသောယုံကြည်ခြင်းသာလျှင်ကျွန်တော်အားနားထောင်ခြင်းမှုကိုပြုလုပ်စေနိုင်မှာဖြစ်ပါတယ်။ကျွန်တော်တို့ဟာနားထောင်ခြင်းအမှုအားဖြင့်ကယ်တင်ခြင်းကိုခံယူရရှိကြမည်မဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့အကြောင်းကတော့ကယ်တင်ခြင်းကဆိုရင်ဘုရားသခင်ကအခမဲ့ပေးသနာတော်မူသောစုကျေစုဖြစ်တဲ့အတွက်ကြောင့်ယုံကြည်ခြင်းအားဖြင့်ကျွန်တော်ကခံယူရမှာဖြစ်တယ်။ဒါပေမဲ့လည်းပဲနားထောင်ခြင်းကယုံကြည်ခြင်းရဲ့အကျိုးကျေးဇူးကိုဖြစ်စေတယ်တဲ့။ကိုတော်ဒီငါတို့ရဲ့အပြစ်များကိုစောင့်သွားခြင်းကထင်ရှားပေါ်ထွန်းသည်ကိုသင်တို့သိကြ၏။ကိုတော်၌လည်းအပြစ်မရှိ။ကိုတော်၌တည်နေသောသူမြည်သည်ကအပြစ်မပြုတ်တာ။အပြစ်ကိုပြုတ်တတ်သောသူမြည်သည်ကကိုတော်ကိုမသိမမြင်သေးဆိုပြီးတော့ရှင်ရခရစ်မေပရမဆောင်အခန်းကြီး၃ပိုင်းငယ်၅၆မှာဖော်ပြထားပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ကိုတော်ဘုရားသခင်ကငါတို့ရဲ့အပြစ်များကိုစောင့်သွားတော်မူတဲ့ဘုရားဖြစ်တယ်။အဲ့ဒီအပြစ်ကိုစောင့်သွားတော်မူသောဘုရားသခင်ကတော့ရှင်ကျွန်တော်တို့အတွက်ထင်ရှားပေါ်ထွန်းတယ်ဆိုတာကိုယနေ့ကျွန်တော်ကသိရှိပြီးတော့နားလည်သဘောပေါက်ဖို့ကြံအတွက်အလွန်မှပြင်ရည်ကြည်ပါတယ်။နော်။အဲ့တော့ကြောင့်ဒီနေ့ကိုတော်ဘုရားသခင်ကလုံးဝအပြစ်မရှိဘူး။ကိုယ်တော်ဘုရားသခင်ကအပြစ်မရှိတဲ့အတွက်ကြောင့်ကိုတော်၌တည်နေသောသူမြည်ဒီကလည်းအပြစ်မပြုတ်တတ်ဘူးတဲ့နော်ဘုရားကိုယုံကြည်တဲ့လူဘုရားသခင်၌အမြဲတမ်းပဲမွေးလျော်တဲ့သူပါလေပဲအပြစ်ကိုမပြုတ်တတ်ဘူးတဲ့ဒါပေမဲ့အပြစ်ကိုပြုတ်တတ်တဲ့သူတွေကတော့ကိုတော်ကိုမသိမမြင်သေးတဲ့အတွက်ကြောင့်အပြစ်ပြုတ်နေတာပဲဖြစ်တယ်တဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေရာမှာအမှန်ကန်တဲ့စစ်ဆေးခြင်းဖြစ်ပါတယ်မိတ်ဆွေပေါင်းတို့ကျွန်တော်တို့ကတော့ရှင်သခင်ခရစ်တော်၌တည်နေလျင်ဘုရားသခင်ရဲ့မေတ္တာတော်ဟာဆိုရှင်ကျွန်တော်တို့အထင်သာရှိနေမယ်ဆိုရင်ကျွန်တော်တို့ရဲ့စိတ်တော်ကျွန်တော်တို့ရဲ့အကြံစီတို့ဟာဘုရားသခင်ရဲ့တန်ရှင်းတော်ပညာတော်တို့မှာဆိုရှင်ပေါ်ပြထားတဲ့အတိုင်းပဲဘုရားသခင်ရဲ့အလိုတော်နဲ့အညီကျွန်တော်ကဆိုရှင်လုံးဝညီညွတ်နေကြမှာဖြစ်တယ်ဘုရားသခင်ရဲ့အလိုတော်နဲ့ကျွန်တော်ကညီညွတ်နေကြမှာဖြစ်တယ်ဒါကြောင့်ချစ်သားတို့သင်တို့ကဘယ်သူမှမလဲပြားစီနေအချင်းသူဒီဖြောင်းမတ်ခြင်းတရားကိုချင့်ဤကိုတော်ဖြောင်းမတ်တော်မူသည့်နေ့တို့ထိုးသူဒီဖြောင်းမတ်ခြင်းရှိ၏ဆိုပြီးတော့ရှောခရိမေပရမဆောင်ခန်းကြီး၃ပိုင်းငယ်9မှာဖော်ပြထားတယ်။ဒါချစ်သားတို့ဘုရားသခင်ကကျွန်တော်အတွက်စိုးရင်ပေးတော်မူတဲ့ဘုရားဖြစ်တယ်။ဘုရားသခင်ကကျွန်တော်ကိုချစ်တဲ့အတွက်ကြောင့်သူ့ရဲ့သားသမီးတွေက
ို့ရဲ့အလိုတော်တို့လိုက်လျှောက်ပြီးတော့မှန်ကန်တဲ့လမ်းစဉ်တိုင်းရှောင်းလန်းနိုင်ပြီးကြောင့်ဘုရားသခင်ကရှေ့ဆောင်လမ်းပြနေတာလည်းဖြစ်တယ်။ကြောင့်ဘုရားကတော့ချစ်သားတို့တင်းတို့ကဘယ်သူမှမလဲပြားစင်နေတယ်တဲ့။အချင်းတို့ဒီဖြောင်းမချင်းတရားကိုကျင့်ရင်ယနေ့ကျွန်တော်ကတော့ချင်းဖြောင်းမချင်းတရားကိုကျင့်တယ်။ဘုရားသခင်ရလိုတော်တိုင်းအသက်တာကိုရှင်းတန်းနေဆိုရင်ကိုတော်ဖြောင်းမတော်မူသည့်နေတို့ထိုးသည်သည်ဖြောင်းမချင်းရှိလိမ့်မယ်ဆိုပြီးတော့ဖော်ပြထားတာတွေ့ရမယ်။ဒါချစ်တဲ့မိစေပေါင်းတို့တင်နာတောင်ပေါ်မှာပေးခဲ့တဲ့ပညတ်တော်၁၀ပါးဟာဆိုရှင်ဘုရားဖော်ပြတဲ့အတိုင်းပဲဖြောင့်မတ်ခြင်းတရားကိုဘုရားသခင်ရဲ့တန်ရှင်းတော်တရားဓိဟုသောစန္ဒမူနာတရားကြီးမှာဆိုရှင်အတိတ်ပဲဖော်ပြပေးထားတာဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ရဲ့ပညတ်တော်ကိုကျွန်တော်လိုက်နာဖို့ကျွန်တော်မှဆိုရှင်တာဝန်ကင်းမဲ့သွားဖို့မဟုတ်ဘူးဘုရားသခင်ရဲ့ပညတ်တော်အတိုင်းဘုရားသခင်ရဲ့အလိုတော်အတိုင်းကျွန်တော်လိုက်လျှောက်ပြီးတော့အသက်ရှင်ပြီးတော့ယနေ့ကျွန်တော်အားလုံးကဆိုရှင်ဘုရားသခင်၌တည်နေတဲ့သူတွေဖြစ်ဖို့ရန်အတွက်အလုံးမပင်ရည်ကြည်တယ်။ဘုရားသခင်ကအချင်းတို့သည်ဖြောင်းမတ်ခြင်းတရားကိုကျင့်၏။ကိုတော်ဖြောင်းမတ်တော်မူသည့်နေသူထိုးသူသည်ဖြောင်းမတ်တော်မူလိမ့်မယ်ဆိုပြီးတော့မိမ့်မာထားတာဖြစ်တယ်။ဒါချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်အားလုံးကဘုရားသခင်ကိုငါသည်ဤဆိုပြီးတော့ပညတ်တော်ကိုမဆောင်ဘဲနေတဲ့အခါမှာကျွန်တော်ကတော့ချင်းတော့ဒါမူတာသုံးနေတဲ့သူတွေဖြစ်တယ်။ဘုရားရဲ့သားသမီးပါဆိုပြီးတော့ကျွန်တော်အားလုံးကပြောနေလို့ဖျားသားသမီးအစ်မမဖြစ်သေးဘူးတပည့်တော်အဖြစ်တို့လည်းပဲလုံးဝမရောက်ရှိသေးဘူးဒါကြောင့်ဒီနေ့ကျွန်တော်ရတက်တာမှာဆိုရှင်တပည့်တော်တို့ကိုစောင့်ပညတ်တော်တို့ကိုစောင့်ခြင်းရာဖျားသခင်ကိုချစ်ရာရောက်တယ်လို့ပြောတဲ့အတွက်ကြောင့်ယနေ့ကျွန်တော်အားလုံးကဖျားရဲ့စကားကိုနားထောင်ခြင်းအားဖြင့်ကျွန်တော်ဘဝတက်တာမှာအကောင်းဆုံးတည်ဆောက်ပြီးတော့ဖျားရဲ့တပည့်တော်အစ်မနေဖြစ်ဖို့ရန်အတွက်မိမိကိုယ်ကိုမိမိအမြဲတမ်းပဲဖျားရက်လို့ကြသက်ရှင်နိုင်တဲ့ဖျားသားသမီးရောက်တိုင်းဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုနေနေကုန်းချုပ်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးကိုဖျားကောင်းကြီးချပေးပါစေအာမင
်အလိမ်မာစာမရှိရင်တွင်ငယ်လေးတွေပြင်းချစ်တင်ဝေးအောင်ကောင်းကောင်းရတနာ
မလေးတို့ရေဒီကနေ့ရင်သွေးအလိမ်မာနားဆင်စရာပုံမြင်ကဏ္ဍမှာတူတူမလေးတို့တွေနားဆင်မှုအတွေ့မမောင်ကြံခဲ့ရသောအကြောင်းရင်းဆိုတဲ့ပုံမြင်လေးကိုပြောပြပေးသွားမှာဖြစ်ပါလေကွယ်တူတူမလေးတို့ရေတခါတော့ကတိတ်ပြီးအမိတန်တတ်တဲ့မမောင်လို့အမည်ရတဲ့လူငယ်လေးတယောက်ရှိတယ်ကွယ်သူ့ရဲ့မိမိကသူ့ကိုတခုခုဝဲခိုင်းရင်ဈေးဆိုင်ကိုလည်းရောက်ရောသူ့မိမိဝဲခိုင်းတဲ့ပစ္စည်းကိုမမှတ်မိတော့ပဲဘာဝင်ရမှန်းမသိဖြစ်သွားပါလေကွယ်ဒီလိုပဲသူ့ရဲ့ဖေဖေကမော်တော်ကားဆေးခိုင်းရင်လေမမောင်ကိုရိုင်းကတိတ်ကယူမဆိုင်တော့မိသွားတတ်တဲ့နောက်တော့မှသူ့ဖေဖေဟာအလုတ်သွားဖို့မော်တော်ကားကိုကားကိုရောင်ထဲကထုတ်တော့မှသူ့ဖေဖေသူ့ကိုမော်တော်ကားဆေးဖို့ခိုင်းထားတာကိုပြန်ပြီးသတိရမိတယ်တူတူမလေးတို့ရေဒါပေမဲ့အဲ့ဒီအချိန်ကျမှသူ့ဖေဖေခိုင်းထားတဲ့မော်တော်ကားဆေးဖို့အလုတ်ကိုဘယ်လိုလုပ်ဆေးဖို့အချိန်ရနိုင်တော့မှာလဲတကယ်တော့မမောင်ဆိုတဲ့လူငယ်လေးဟာညံထိုင်းပြီးညံမရှိတာလည်းမဟုတ်ပါဘူးကွယ်တူတူမလေးတို့လိုညံကောင်းတဲ့ကလေးပါပဲဘလုံးကံဖို့ရေကူးဖို့ဆိုရင်လာစမ်းအချိန်မရွေးတခါမှမေ့တာမရှိဘူးကွယ်အဲ့ဒါတွေကမမောင်ဝါသနာပါတဲ့အရာတွေမဟုတ်လားနောက်ပြီးထမင်းစားချိန်ဆိုရင်လည်းမမောင်တယောက်တခါမှမမေ့ဘူးကွယ်အဲ့ဒါဘာကြောက်လဲဆိုတာတူတူမလေးတို့တွေးမိလားမမောင်ကသူမလုပ်ချင်တာလေးတွေဆိုရင်မိတက်တယ်လေဒီလိုနဲ့တနေ့တော့ចောင်းမှာပေါ့ကွယ်သူတို့နေထိုင်တဲ့မြို့နယ်မနီမဝေးလောက်မှာရှိတဲ့ပင်လယ်ကမ်းခြေတစ်ခုကိုလေ့လာရေးသွားကြမယ်တဲ့အဲ့ဒီမှာရှိတဲ့ရေအိုင်တွေကြောက်ဆောင်တွေနဲ့ပင်လယ်ကမ်းခြေနားကရှိတဲ့တက်ရှိတရဝငယ်လေးတွေကိုလေ့လာရမယ်ဆိုတော့ចောင်းသူចောင်းသားကလေးတွေအားလုံးကအရင်တက်ကြွပြီးပျော်နေတာပေါ့ကွယ်ဒါကြောင့်မမောင်တို့ရဲ့အတန်းမိုင်ဆရာမက
ကဲကဲကလေးတို့ရေဆရာမတို့ဒီလိုလေ့လာရေးခီးထွက်တယ်ဆိုတာအတန်းထဲမှာစာတင်ရတာမျိုးနဲ့မတူဘူးကွ။အပျော်ခီးထွက်ရတာမျိုးနဲ့တူတယ်။ပင်လယ်ရဲ့တဘာဝပတ်ဝန်းကျင်တွေကိုလေ့လာလိုက်။တောင်ကုန်းတွေပေါ်ပြေးတက်လိုက်။အပင်တွေကိုလည်းလေ့လာကြရအောင်ပဲ။ဒါကြောင့်ရေဘူးနဲ့စားစရာတွေကိုယူလာခဲ့ကြနော်
။ဟုတ်ကဲ့ပါဆရာမ
။ဆရာမရဲ့စကားအဆုံးမှာတော့မမောင်လိုပဲတခြားကလေးတွေအားလုံးသူတို့သွားရမယ့်လေ့လာရေးခီးစဉ်အတွက်ပျော်နေကြတာပေါ့ကွ။ဆက်ပြီးတော့ဆရာမက အရေးကြီးတဲ့မှာကြားချက်လေးတစ်ခုကိုပြောတဲ့ကွယ
်ကဲကလေးတို့နားထောင်ကြနော်ကလေးတို့ကိုတစ်ခုမှရမယ်ကွယ်မင်းတို့မိဘတွေစီကပင်လယ်ကမ်းခြေလေးလာရဲ့ခီးစဉ်ကိုလိုက်ခွင့်ပေးကြောင်းသဘောတူလက်မှတ်ထိုးထားတဲ့စာရွက်လေးတော့ယူခဲ့ရမယ်နော်အဲ့ဒီစာရွက်ပါမှလိုက်လို့ရမယ်စာရွက်မပါရင်တော့လိုက်လို့ရမှာမဟုတ်ဘူးကဲဆရာမပြောတာကိုမမေ့ကြနဲ့နော
်ဟုတ်ကဲ့ပါဆရာမ
တူတူမလေးတို့ရေပင်လယ်ကမ်းခြေလေးလာရဲ့ခီးသွားဖို့အိမ်ကမိဘတွေခွင့်ပြုကြောင်းသဘောတူလက်မှတ်ထိုးရတဲ့စာရွက်ကိုမမေ့ခဲ့ဘူးတည်တည်ချာချာဆရာမကမှားလိုက်ပါတယ်ကွယ်ဒီလိုနဲ့နောက်နေ့မှာတော့မောင်မောင်ကလွဲလို့ကြံတဲ့ကလေးတွေအားလုံးမိဘရဲ့ခွင့်ပြုစာလေးတွေကိုယူခဲ့ကြတာပေါ့ကွယ်ကလေးတွေအားလုံးဟာသွားမဲ့ခီးစဉ်လေးအတွေ့သူတို့စားဖို့မုတ်ဘူးလေးတွေနဲ့ရေဘူးလေးတွေကိုပိုက်ထားရင်သူတို့ကိုလာကြုံမဲ့ဘတ်စကားကြီးကိုစောင့်နေကြတာပေါ့ကွယ်အဲ့ဒီအချိန်မှာအတန်းမိတ်ဆရာမကကလေးတွေတယောက်စီကိုလိုက်ပြီးစစ်ဆေးတဲ့ကွယ
်မောင်မောင်မင်းရဲ့မိဘခွင့်ပြုစာကိုပါရဲ့လား
တူတူမလေးတို့ရေဆရာမရဲ့မေးလိုက်တဲ့မေးခွန်းကြောင့်မောင်မောင်ရဲ့မျက်နှာတစ်ခုလုံးရဲတက်သွားတာပေါ့ကွယ်ပြီးတော့မှ
ကျွန်တော်တောင်းမှန်ပါတယ်ဆရာမကျွန်တော်ယူခဲဝုံမေ့သွားလို့ပါ
မမောင်မင်းကမိဘတွေစီကခွင့်ပြုစာရွက်မယူလာခဲ့ဘူးဆိုတော့စိတ်တော့မကောင်းပါဘူးဒါကြောင့်ဒီနေ့လည်လာရဲ့ခီးစဉ်ကိုတားလိုက်လို့မဖြစ်နိုင်တော့ဘူ
းဒါဆိုရင်ကျွန်တော်အခုပဲအိမ်ကိုပြန်ပြေးယူလိုက်ပါမယ်ဆရာမတ
ူတူမလေးတို့ရေဒါပေမဲ့သူတို့ကိုလာကြိုးတဲ့ဘတ်စကားကြီးကလည်းရောက်လို့နေပြီလေအချိန်ကလည်းတန်နေပြီမို့ဆရာမကမဆောင်တော့ပဲ
ကဲကျောင်းသူကျောင်းသားတွေကားပေါ်တက်ကြကိုညရာကိုယူကြလူဆုံရင်ကားထွက်လို့ရပါပြီ
တူတူမလေးတို့ရေကျောင်းသူကျောင်းသားတွေကလည်းကားပေါ်အလူရက်တက်ပြီးနေရာယူကြတာပေါ့ကွယ်အားလုံးနေရာတကျဖြစ်တာနဲ့မော်တော်ကားမောင်းဆရာကဆရာမရဲ့စကားအဆုံးမှာကားကိုမောင်းထွက်သွားပါရောကွယ်လမ်းမီးနားမှာမောင်မောင်တယောက်မျက်နှာငယ်လေးနဲ့ငေးပြီးကြံ့ရင်ခဲ့ပါတော့တယ်တူတူမလေးတို့ရေမမောင်တယောက်အခုဖြစ်နေတဲ့အဖြစ်ပြက်တွေကိုယုံတော့မယုံနိုင်ပါဘူးသူ့ကိုတယောက်တည်းခြံထားပြီးထွက်သွားကြတယ်လေစာပြက်လေးတရွဲ့မယူလာမိလို့တဲ့ဘတ်စကားကြီးရဲ့ထွက်သွားရာဝငေးကြည့်ရင်မမောင်ရဲ့ပါပြင်ထက်မှာမျက်ရည်ဆက်လေးတစ်စက်စီစီးဆင်းလို့လာခဲ့ရပါတယ်မမောင်ရဲ့အဖြစ်ကတနာစရာလေးနော်ဒါပေမဲ့ဘဝသင်ခန်းစာတစ်ခုကိုမမောင်တင်ယူရချင်တန်ပြီလေအဲ့ဒီနေ့ကစပြီးမမောင်တယောက်အရင်ကလိုမပေါ်စားတော့တာတော့အမှန်ပါပဲကွယ်တူတူမလေးတို့ရေကြားခဲ့ရတဲ့ပုံမြင်လေးအတိုင်းတူတူမလေးတို့လည်းဘယ်အရာကိုမဆိုအလေးမထားဂယုမဆိုင်မပြုလုပ်ကြပါနဲ့နော်မမောင်လိုပြုလုပ်မိမယ်ဆိုရင်မမောင်လိုဝမ်းနည်းစရာအဖြစ်မျိုးနဲ့ကြုံတွေ့ကြရမယ်နော်ဒါကြောင့်မို့မိဘဆရာသမားတွေရဲ့စကားကိုအလေးထားပြီးဂယုဆိုင်နားထောင်တတ်တဲ့ចောင်းသူចောင်းသားလူငယ်မောင်မယ်လေးတွေဖြစ်နေအောင်ကြိုးစားကြနော်တူတူမလေးတို့အားလုံးပျော်ရွှင်ချမ်းမြေ့ကြပါစီကွယ
်လာပါပြီလာပါပြီရင်သွေးလေးမှနာစီရပုံပြေပျော်လင့်ခြင်းအသာရေဒီယိုမြန်မာအရှာRadio The ding dong le nya cha ya si bon Mai sa de Yo lin chin radio Ding la che na ne kin A yong le sa pyu de ka Radio Vita lai le shwe lai pa Chin wan di Love me sweet yeah Then I got to reach the desire to reach me The Canada dream my hope So the data to reach the same man Then I thought I see back way Your legend at the radio in my Asha Radio Big Love Concepts The God at the China That's in nice evil Your legend at the Radio In my Asha Radio
radio ding dong le nya ja ya si bo make it day your lynching radio me la che nyet ni ge mong yi pyo nya mo chou che radio me ta light ta shui light ba Asha radio Bengala kuset gane chinan nasin nai devo your legend atan radio Myanmar Asha
Buddha shin mya shin jimaro ye bya dai do sa pe sa yu tin nan thana ma aup pa tin da mya ko po cha pe le shi ba de shin tin da mya ma saida dukkha sha phwe chin khritto i atatta ni tun tin je mya တဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာရေးရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင
်တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျော်လင့်ခြင်းအတန်မြန်မာအစီအစဉ်များကိုအတန်လွင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျော်လင့်ခြင်းအတန်ကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ